Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ Sorry နဲ့ Iraq ဆိုရကိုစလဲရီရဲ့ပထမဆုံးညီလာခံကိုတက်ရောက်ဖို့ American နိုင်ငံသားဝင်ကြီးဒီကနေ့ရှေ့လေပိုင်ဒေသကိုခီးထွက်ဖို့ရှင်နေပါတယ်ရခိုင်ပြန်လည်တိဆောက်ရေးအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေက American ဒေါ်လာ73သန်းကျော်မြန်မာဆိုရကိုလှူဒန်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူချိန်ညာပေးပါမယ်ရှင်
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့တွင်တွေပြီမှာတော့မောင်တော်မြို့နယ်မှာနိုင်ငံသားစစ်စစ်ခံရမဲ့သူတွေရဲ့တသက်ခံကပ်ပြားတွေပြန်လည်ထုတ်ပေးနေပေမဲ့မွတ်စလင်တွေဘက်ကလာရောက်ထုတ်ယူသူနည်းနေတဲ့အကြောင်းနဲ့အတူနားဆင်ရမှာက
The situation is very fluid andThe flow of new arrival hasn't stopped yet. So it's been 2 months.
Bangladesh ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစလမ်ခန်းကပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်လက်နက်တွေဖန်စီရမှုနောက်ဆက်တွဲအခြေအနေနဲ့ဖာကန်ဘက်ကရေမစေးကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိမိထိုက်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
Saudi Arabia နဲ့ Iraq အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအကြိမ်တွဲဆောင်ဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့ American နိုင်ငံသားဝန်ကြီး Rex Tillerson ဒီကနေ့တောက်ကြာနေ့မှာအရှိအလဲပိုင်းဒေသကိုခီးထွက်မှာဖြစ်ပါတယ်Saudi နဲ့ Iraq အစိုးရကြားဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးပေါ်ထွက်လာတာဖြစ်ပါတယ်ဒီ9ရက်တာကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးက Saudi Arabia ကိုခီးတထဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ခွေဒေသတွေနဲ့တောင်အာရှနိုင်ငံတွေကိုလည်းဝင်ရောက်မှာဖြစ်ပါတယ်။ကာတာနိုင်ငံဒိုဟာမြို့တော်မှာကာတာခေါင်းဆောင်နေအမေရိကန်စစ်တပ်အရာရှိတွေနဲ့တွေ့ဆုံပြီးအကြမ်းဖက်ဝါဒီတံပြန်တိုက်ဖျက်ရေးကြိုးပမ်းမှုတွေကိုဆွေးနွေးမှာဖြစ်တယ်လို့တခြားဒေသတွေအရေးအကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့အိန္ဒိယ၊ပါကစ္စတန်၊ဆွစ်ဇာလန်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်ထက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေကအစိုးရအသုံးစည်းနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုထောက်ခံမဲ51မဲ၊ခန့်ကွက်မဲ49မဲနဲ့ကြာသပတေးနေ့ညကအတည်ပြုလိုက်ပါတယ်။ Republican အမတ်တွေတဲကကန်တက်ကီထက်လွှတ်တော်မဲ့ Rand Paul တူတဲကပဲအစိုးရအသုံးစည်း short ချတဲ့ဥပဒေကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပြီးဒူးဥပဒေကြမ်းကဇေယျစကားများလွန်ပြီးတော့ Republican Party ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့အိုဘားမားကျမ်းမာရေးဆောင်ရှားမှုအစီအစဉ်ဖြတ်သိမ်းမှုကိစ္စကိုဆွန့်လွှတ်လိုက်တာဖြစ်တယ်ဆိုပြီးတော့သူကပြောလိုက်ပါတယ်အခုလိုအတီးပြုတ်လိုက်တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကျယ်အခွန်ဖြတ်တောက်မှုနဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့အစီအစဉ်အတွက်လမ်းကြောင်းပွင့်သွားစေနိုင်မှာလည်းဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကအခွန်နဲ့ပတ်သက်ပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့ဖြတ်တောက်မှုတွေကတဆင့်အမေရိကန်စီးပွားရေးအလားအလာခေါင်းတွေတဟုန်တို့တိုးတက်လာအောင်လမ်းကြောင်းဖန်တီးပေးတာအလုံးရှုပ်ထွေးတဲ့အခွန်စနစ်စီမံစည်းကမ်းတွေကိုဖြေလျှော့ပေးတာနိုင်ငံတော်ကမိသားစုတွေအတွက်ငွေကြေးထောက်ပံ့ပေးတာတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကမ္ဘာနဲ့အပြိုင်လှုပ်ဆောင်ပေးစေတယ်လို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အင်မီတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဟိုဟာကဲလို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ဖြတ်သိမ်းဖို့ကိစ္စကိုအတိမပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှာရှိတဲ့ Republican တွေဟာလာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်အခွန်ဖြတ်တောက်ဖို့ကိစ္စကိုအတိပြုနိုင်ဖို့အတွက်ဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလဆော်ပိုင်းတို့ကအစ္စလာမစ်ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးချဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်ဒီသတင်းပါအတွင်းမှာပဲကြာဆုံးစစ်သည်တဦးရဲ့ရုပ်အလောင်းနေရဖြစ်တဲ့ Florida ပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ချိန်မှာပဲကာကွယ်ရေးဝန်ကြီးကသတင်းအချက်အလက်တွေကိုစစ်တပ်ကအချိန်နဲ့တပြေးညီထုတ်ပေးမယ်လို့ပြောဆိုခဲ့တာပါတပ်ဖွဲ့ဝင်တွေကြာဆုံးရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအနေနဲ့တိကျမှန်ကန်တဲ့သတင်းအချက်အလက်အပြည့်အဝမရရှိသေးတဲ့အကြောင်းနဲ့သတင်းတွေရရှိခဲ့ရင်တော့အမြန်ဆုံးထုတ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးကပြောဆိုခဲ့တာပါနီဂျာမာရောက်နေတဲ့အမေရိကန်နဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်တွေကိုအစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွတွေကဒီလအစောပိုင်းမှာခြုံခိုတိုက်ခိုက်ခဲ့တာမှာတပ်ဖွဲ့ဝင်တွေကြာဆုံးရတာဖြစ်ပါတယ်။ဒ ီတိုက်ခိုက်မှုအတွင်းနီဂျာလုံခြုံရေးတာဝန်ရှိသူ၄ဦးလည်းသေဆုံးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကလည်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေပို့ပြီးတော့ထွက်လာရေးလိုအပ်ရင်ဆင့်ခေါ်ထွက်ဆိုခိုင်းမယ်လို့သတိပေးပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတွင်ပေါ်ပေါက်နေတဲ့နိုင်ငံရေးကွဲလွဲမှုတွေပေါ်မှာစိတ်ကောင်းဖြစ်မိတဲ့ကြောင်းသမ္မတဟောင်း George W. Bush ကပထမဆုံးအကြိမ်ဖြစ်တဲ့ဝေဖန်ပြောဆိုလိုက်ပါတယ်။ New York Mio Bush Institute ကအခမ်းအနားတစ်ခုမှာပြောကြားခဲ့တဲ့မိန့်ခွန်းမှာသမ္မတဟောင်း Bush ကသမ္မတ Donald Trump ရဲ့နာမည်ကိုတော့ထုတ်ပေါ်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံရေးပြိုင်ဘက်တွေကို Twitter လူမှုကွန်ရက်ကနေမခံချင်အောင်ထိုးနှက်တာ၊လူမှုကြီးကြပ်ရေးပြည်ဝင်ခွင့်ပိတ်ပင်တာတွေနဲ့နိုင်ငံတကာကုန်သွယ်ရေးသဘောတူညီချက်တွေကိုပယ်ဖျက်တဲ့ကိစ္စတွေကိုဝေဖန်ခဲ့တာကြောင့်သမ္မတ Trump ကိုရည်ရွယ်ပြီးဝေဖန်ပြောဆိုတာဖြစ်ရှုမြင်ကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းညီညီညွတ်ညွတ်လက်တွဲရမယ့်အင်အားထက်ကွဲလွဲချက်တွေကပုံများလာပြီးအမျိုးသားရေးဆိုတာကိုကိုယ်ပြည်တွင်းကနိုင်ငံသားတွေအခွင့်အထူးခံဖြစ်ဖို့ဆိုတာနဲ့မှားယွင်းပုံဖော်နေတဲ့အကြောင်းသမ္မတဟောင်း George W. Bush ကဝေဖန်သွားတာပါ။ဒီတော့တွင်းမှာပဲသမ္မတဟောင်း Barack Obama ကလည်းလက်ရှိအမေရိကန်နိုင်ငံရေးခြေအနေပေါ်မှာအမလို့အမရဖြစ်မိတဲ့အကြောင်းကျသောရင်းနေကဗာဂျီးနီးယားပြည်နယ်ဒီမိုကရက်တစ်ပါတီပြည်နယ်အုပ်ချုပ်ရေးမူလောင်းအတွက်မဲဆွယ်ဖို့လူလူနဲ့တွေ့ဆုံပွဲမှာဝေဖန်ပြောဆိုခဲ့ပါတယ်။သမ္မတဟောင်းဩဘာမားကလည်းမိန်ခွန်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဒီလိုသမ္မတဟောင်းတွေကနိုင်ငံရေးကွဲလွဲချက်တွေအဆုံးသတ်ရေးပန်ကြားပြောဆိုနေပြီးမဲ့သမ္မတဒေါ်နယ်ထရမ့်ကတော့ George W. Bush နဲ့ဩဘာမားအပါအဝင်သမ္မတဟောင်းတွေဟာသူလောက်ကိုင်းနေသလိုအမေရိကန်စစ်တပ်အတွင်းကကြားဆုံးစစ်သည်ရဲ့မိသားစုတွေကိုအားပေးဆောင်ရှက်ဖို့ပြက်ကွက်နေတယ်ဆိုပြီးတော့ဒီသတင်းပတ်အထွန်းမှာပဲဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချေညာနေပါတယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေကျပ်သိန်းပေါင်း 38,000 ခန့်မှန်းခြေအမေရိကန်ဒေါ်လာ 13 သန်းခွဲလောက်လှူဒန်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့နှစ်ခုတို့ကလှူဒန်းတာဖြစ်ပါတယ်။တိမ်မောင်ထောင်တောင်ချီလှူဒန်းခဲ့ကြတဲ့စီးပွားရေးသမားကြီးတွေနဲ့လုပ်ငန်းစုကြီးတွေတဲမှာတော့ဆယ်စုနှစ်တည်းအတွင်းထင်ရှားလာခဲ့တဲ့ဦးအောင်ကိုဝင်းဦးတေစာဦးစောစောနောက်ဦးမောင်ဝေဦးချစ်ခိုင်ဦးထွန်းမြင့်နိုင်ဦးသေးမြင့်ဦးခင်ရွှေတို့လိုစီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာစီးပွားရေးပုံမှန်ပြန်ဖြစ်ဖို့ကလည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအလှူငွေလက်ခံတဲ့အခမ်းအနားမှာပြောဆိုပြီးရခိုင်ပြည်နယ်တွင်ဒေသလိုက်အကူအညီပေးရေးလုပ်ငန်းတွေမှာလုပ်ငန်းရှင်တွေအနေနဲ့အပြုသဘောပြိုင်ဆိုင်မှုတွေကိုအားပေးမယ်လို့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာလူမှုရေးအရာလိုအပ်ချက်တွေရှိသလိုနိုင်ငံရေးအရာလည်းပြုပြင်သွားဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အများစုမွတ်စလင်တွေဖြစ်ကြတဲ့လူပေါင်း6သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဒေသတွင်းကရွာပေါင်းရွာနဲ့ချီမိလောင်ပျက်စီးခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အပြင်းထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဝေဖန်မှုတွေကိုလက်တွေ့လုပ်ရတဲ့တုံ့ပြန်မယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုထားပြီးရခိုင်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအတွက်ပြည်ရင်းပြည်ပအလှူရှင်တွေကိုဖိတ်ခေါ်ထားတာဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားဆိုရကအဓိကတိုက်ခံပါတီကိုဖျက်သိမ်းဖို့လှုံ့ဆော်လာနေတာနဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂအနေနဲ့ခိုင်မာတဲ့ခြေလှမ်းတွေကိုအများဆုံးတုံ့ပြန်လှုံ့ဆော်သွားဖို့လိုအပ်တယ်လို့ EU လူ့ခွင့်ရေးဆက်ကော်မတီရဲ့ဒုဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားဆိုရအနေနဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီ CNRP ကိုဖျက်သိမ်းဖို့လှုံ့ဆော်ခဲ့မယ်ဆိုရင်ဇူနီနိုင်ငံအနေနဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိတွေ့ဆက်ဆံနေမှုတွေကိုပြန်စဉ်းစားသွားမှာဖြစ်တယ်လို့ကျော်သာဘရင်းနေကပြောလိုက်ပြီးတဲ့နောက် EU ပါလီမန်အမတ် Barbara Lochbauer ကလည်းပြောလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်ပြစ်မှတ်ထားတဲ့ခပ်ပိတ်ဆိုတာတွေဒါမှမဟုတ်ကမ္ဘောဒီးယားကိုပေးထားတဲ့အထူးကုံသွယ်ရေးခံစား권ပြန်ရုပ်သိမ်းတာတွေကို EU ဘက်ကအခုခါမှစဉ်းစားရမှာဖြစ်တယ်လို့လည်းသူမက VOE ကိုပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘောဒီးယားနိုင်ငံကဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းပမာဏဟာအမေရိကန်ဒေါ်လာ 9 billion ကျော်တန်ဖိုးရှိပြီးတော့ကမ္ဘောဒီးယားရဲ့အကြီးဆုံးပြည်ပပို့ကုန်ဈေးကွက်ဟာလည်းဥရောပသမဂ္ဂဖြစ်ပါတယ်ခင်ဗျာ
Islamic အစိုးရ IS2 ရဲ့အုပ်ချုပ်ရေးမြို့တော်ဖြစ်ခဲ့တဲ့ Syria နိုင်ငံမြောက်ပိုင်း Raqqa မြို့ကိုစစ်သွေးကြွတွေလက်ကလွတ်မြောက်ချောင်းအမေရိကန်ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့ကဒီကနေ့တောက်ကြနေမှာခြေညာလိုက်ပါတယ် Syria Democratic တပ်ဖွဲ့ SDF လို့လည်းသိကြတဲ့ကတ်တွေဥဆောင်တဲ့တပ်ဖွဲ့ကဒီကနေ့တောက်ကြနေမှာရက္ခာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးဒေသဆိုင်ရာတာဝန်ရှိသူတွေလူမျိုးစုခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီကိုအုပ်ချုပ်ရေးလွှဲပြောင်းပေးခဲ့ပါတယ်။ Islamic အစိုးရ IS စစ်သွေးကြွတွေရဲ့လက်နက်တိုက်နဲ့အချင်းထောင်အဖြစ်အသုံးပြုခဲ့တဲ့ရက္ခာမြို့ခအားကစားရုံထဲမှာဒီကနေ့သတင်းစာရှင်းလင်းပွဲကိုလုပ်ခဲ့တာပါ။ရက္ခာမြို့ခ Islamic အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့ကိုခြေမှုန်းအောင်နိုင်ခဲ့မှုကိုကုန်းယူဝင်ကြားစာကြေညာပါတယ်လို့ SDF တပ်ဖွဲ့ရဲ့အချီးနှံတံမှုပြောခွင့်ရထာလာစီလိုကပြောပါတယ်အကြီးအကျယ်ပျက်စီးနေတဲ့ရက္ခာမြို့ပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကထောက်ပံ့ပေးကြဖို့ကိုလည်းသူကပန်ကြားပါတယ် IS2 ရဲ့အုပ်ချုပ်ရေးမြို့တော်ရက္ခာမြို့ပြန်လည်သိမ်းပိုက်နိုင်ရေးလေးလာချတိုက်ပွဲအတွင်းနိုင်ငံတကာနဲ့ဒေသခံတိုက်ခိုက်ရေးသမား655ယောက်ကြာဆုံးခဲ့ရတယ်လို့လဲ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။ Euphrates မြစ်ပေါ်ကရက္ခာမြို့ကိုအစွန်းရောက် IS စစ်သွေးကြတွေက2014ခုနှစ်ဇန်နဝါရီလကသိမ်းပိုက်ခဲ့တာဖြစ်ပြီးသူတို့ရဲ့အုပ်ချုပ်ရေးအချုပ်အခြာမြို့အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ရှင်။
ကော်ဝါကတတမစေခင်တိုက်ဆုံမှုတွေထဲမှာစစ်ပွဲတွေအကြမ်းဖက်ဝါဒတွေတဘောဘီအန်ရီတွေစစ်လေနဲ့ယောဂါပိုးတွေထက်ကိုပဝန်းညဉ့်ညံ့မှုကြောင့်တိုက်ဆုံမှုကအများဆုံးဖြစ်ကြောင်းလေးလာတွေ့ရှိမှုအစ်တခုကဖော်ပြလိုက်ပါတယ် Lancet စစ်ပညာဂျာနယ်မှာဖော်ပြတဲ့အဲဒီလေးလာတွေ့ရှိမှုရအဆောင်အုံတွင်းမှာရောပြပမှာပါပဝန်းညဉ့်ညံ့မှုတွေကြောင့်2015ခုနှစ်မှာလူ6သန်းလောက်ဒါမှမဟုတ်တိုက်ဆုံသူ6ဦးမှာတဦးနှုန်းရှိခဲ့တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံမှာတော့လူသန်းနဲ့ချီနေထိုင်တဲ့ New Delhi မြို့ဟာကမ္ဘာပေါ်မှာပဝန်းကျင်ညဉ့်ညံ့မှုအများဆုံးမြို့တွေထဲမှာထိတ်ဆုံးကရှိနေတဲ့မြို့ဖြစ်ပါတယ်ခင်ဗျာ
ထိုက်တန်ရောက်သတင်းတွေကိုမတ်သိရင်ထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီမငိမ့်အခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ရောက်ရှိနေစေဖြစ်တဲ့အတွက်အကူအညီတွေအရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မကြာသေးခင်ရက်တွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ကိုထားရောက်လာနေကြသလိုနောက်ထရောက်လာအောင်မယ်လို့မျှော်လင့်ရကြောင်းလည်းကုလသမဂ္ဂကပြောဆိုနေတာပါ။ပြည်စုံကိုတော့ကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုကူဝင်ဖို့အတွက်နိုင်ငံနယ်စပ်မှာလေးရကြဆောင်ဆိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ွေပေးလိုက်ပြီးတဲ့နောက်ဒုက္ခသည်တွေထောင်ထဲချပြီးတော့နယ်စပ်ကိုဖျက်ချော်ခဲ့ကြပါတယ်။ဒုက္ခသည်6,000ကျော်လောက်နယ်စပ်ကိုဝင်ရောက်လာခဲ့ပြီးနောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကကြာသပတေးနေ့ညကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ UNHCR ကုလသမဂ္ဂကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအခုလိုပြောပါတယ်။
The situation is very fluid and the flow of new arrival hasn't stopped yet.
အခြေအနေကမငြိမ်သေးပါဘူး။အသေးရောက်လာနေတာတွေလည်းအခုထိမရက်သေးပါဘူး။အခုဆိုရင်2လလောက်ရှိလာနေပါပြီ။ဒီကိုရောက်လာပြီးသားကခန့်မှန်းကြီး 58,900 လောက်ရှိပါတယ်။ဒုက္ခသည်အသစ်တွေကလည်းလာနေတော့မှာ။ဒါကြောင့်လည်းမကြသေးခင်နှစ်တွေအတွင်းဒုက္ခသည်ပြဿနာတွေမှာအကြီးအမားဆုံးဖြစ်ပါတယ်။ဆောင်ရွက်စရာအတော်များများပြည့်စည်သွားပေမဲ့လက်တွေ့လှုပ်ရှားတွေလည်းအများပြားကျန်နေပါသေးတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSC ရင်းကြအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစိုးရိမ်မှုအခြေအနေတွေစိုးရွားလာခဲ့ပြီးမြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရာကရင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့ဒုက္ခသည်အရေးတွန်းနဲ့ပတ်သက်ပြီးတော့နိုင်ငံကရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရ Joel Millman ကအခုလိုပြောပါတယ်။
As of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
Many now mind this, so in Bangladesh, Nangan, Anjuman Paraga, Ludu Mishide, Neza Ditama, Akakari Ne, Taunting Nire, Rohingya Doka De, Chotong Kuya, Kunatong Niva Lago, Bangladesh Sitaga, Coxa Bazakia in Nega, Ukiane, Teknaf Mashide, Yahi Sakantro Mimago, Bubi Gabare, Uzo in Doka de Sakani Ma Yoni De, Rohingya Yidraha, Shetain Shini, Vido Yusabare, Nadin Shetong Kurong Sure, Yidragaro.ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေးအတွက်လို့ကျွန်တော်တို့နားလည်ထားပါတယ
်။အသေးရောက်ရှိလာနေတဲ့ဒုက္ခသည်တွေဟာကုတုပလောင်ဒုက္ခသည်စခန်းကိုသွားနေကြပြီးတော့အိမ်မှာရှိတဲ့ယာယီခိုလုံရေးစခန်းတွေမှာနေနေကြတယ်လို့ UNHCR ကပြောပါတယ်။ UNHCR ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်
The most vulnerable among the new arrivals are bused from the border to a transit center near Kutupalang camp.
အသေးရောက်လာသူတွေတဲကအခုညီလိုတဲ့သူတွေကိုတော့နေဆက်ကနေကုတုပလောင်ဒုက္ခသည်စခန်းနာကဂျားစခန်းကိုဘတ်ကားတွေနဲ့ပို့ပေးပါတယ်။ဒီစခန်းမှာတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကမိဖက်အဖွဲ့အစည်းတွေနဲ့အတူအစားအစာရိတ်ခါစိတ်ဆစ်မှုတွေနဲ့ယာယီခိုလုံစရာထောက်ပံ့ပေးထားပါတယ်။
ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒီစွပ်စွဲချက်ပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ ERC ရင်းကြဆုံးရောက်တွေဘက်ကတိုက်ခိုက်မှုကြောင့်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်12ဦးပါဝင်ဒေသတွင်းကရခိုင်လူမျိုးတွေဟိန္ဒူဘာသာဝင်တွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တချို့လည်းတည်ဆုံခဲ့ပြီးတော့မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ကြေညာခဲ့ပါတယ်ခင်ဗျာ။
ကိုရင်တိုင်းတင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းနိုင်ငံသားစစ်ဆေးရမဲ့သူရဲ့တသက်ခံက National Verification ကဆိုတဲ့ကပ်ပြားတွေကိုပြန်လည်ထုတ်ပေးနေတာတပတ်ကျော်လာပြီမဲ့မွတ်စလင်တွေဘက်ကလာရောက်ထုတ်ယူသူနည်းနေပါဗျ NVC ထုတ်ယူမဲ့သူတွေအပေါ်ချိန်ချမှုတွေရှိတယ်လို့လည်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတော်မင်းခါကစုံစမ်းတင်ပြထားပါတယ်ရှင်
ကျန်းဖတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်အတွင်းမှာအောက်တိုဘာ12ရက်နေ့ကနေစတင်ပြီးနိုင်ငံသားစစ်စေးရေးလုပ်ငန်းစဉ်ကိုအစိုးရကပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်။နိုင်ငံသားစစ်စေးခံမဲ့သူရဲ့တပ်တေကန်ကတ် NVC ကတ်လို့ခေါ်တဲ့ National Verification ကတ်ထုတ်ပေးတာတွေကိုကွင်းစင်းဆောင်ရွက်ပေးနေတာတပတ်ကျော်လာပြီမဲ့လာထုတ်သူကနည်းနေစေဖြစ်တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုယ်တိုင်ဘင်္ဂလီမွတ်စလင်ကျေးရွာတွေကိုတွားရောက်ပြီးထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေနဲ့ဆက်ဆက်နေသူတွေက NVC ကတ်မထုတ်နဲ့လို့ချိန်ချောက်မှုတွေရှိနေတာမို့ဒေသခံအချို့ကကတ်ကိုထုတ်ယူဖို့ညှဉ်းဆန်တာကြုံရတယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ
်။အဓိကတော့အခြေခံလူထုကတော့သူကတော့လူလူလန်းလန်းထုတ်ချင်ပါလေကသူတို့ကဒီကတ်ကားတစ်ခုရှိတာသူတို့အတွက်ကိုဒီလိုမျိုးဖွင့်ရတယ်ဒီစက်ကဘယ်ဖြစ်နေကြတယ်မမမမထောက်ရတဲ့ကိုသူတို့ကအဲ့ဒီချက်ကဒီကမှာအကျန့်ဖက်အဖွဲ့အစည်းကြီးအဆက်အသွယ်ကြီးရရှိနေရတာအဲ့ဒီလိုအဒီကလာတော့တဲ့ကိုချေချောက်တဲ့အေယိုပြီးချုပ်မဲ့မိုင်းနဲ့ကွက်မဲ့ဘာညာကိုချေလို့မရချင်းတော့လည်းရှိတယ်ချုပ်လိုက်ချေချောက်တဲ့ကိုကျွန်တော်တို့ပေါ်လို့ရရှိတော့အဲ့ဒါကိုဒီမှာလည်းတက်ဖို့တက်ဖို့တော့စားကြည့်ရတော့ပို့သွားတယ်က
မြို့တကြီးကျွရွာမှာနေတဲ့အစ္စလမ်ဘာသာဝင်ကိုလာထွန်းကတော့သူအနေနဲ့ NVC ကတ်ဘာကြောင့်မထုတ်တလဲဆိုတာနဲ့ပတ်သက်ပြီး VOA ကိုခုလိုပြောသွားတာပါ
။ဆုံးပြီးကျရင်ကျွန်တော်လူတွေကအဲ့ဒီစက်ကိုလုံးဝလက်ခံခံမဲ့အနေအထားတော့မရှိဘူး။ဘာလို့လဲဆိုတော့ NVC ကတ်ဆိုတာကျွန်တော်တို့ကဘာမှမဆိုင်ဘူးလို့ကျွန်တော်လူတွေကခြင်ယူထားတယ်။ဘာလို့လဲဆိုတော့အဲ့ဒီကတ်ကနိုင်ငံကြားစားပြီးနိုင်ငံဆိုင်ရာမဲ့ကတ်တစ်ခုလို့ခြင်ယူထားတယ်။ကျွန်တော်ကဒီ data ရဲ့မူလဘူတလုံးကြီးတစ်ခုဖြစ်တယ်။ကျွန်တော်ကတော့တွေ့ရကုန်ရှိတယ်။အစိုးရအနေနဲ့ကျွန်တော်တို့နိုင်ငံသားတွေပဲဓာတ်ရိုက်သူ့ပေးရမယ့်အခါမှာကျွန်တော်တို့ဒီလိုနိုင်ငံသားတွေဆိုင်ဆောင်ရမယ့်ချက်တစ်ခုကိုလာပြီးတော့သူ့ပေးနေဆိုတော့ကျွန်တော်တို့လူတွေကခုစိတ်နဲ့ကိုသွားပြီးတော့ယူရမရှိဘူ
းလူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူဦးမြင့်ကျိုင်ကတော့ဒီဒေသမှာနေထိုင်နေတဲ့ဆိုတဲ့တရားဝင်အထောက်အထားမရှိသူတွေအနေနဲ့ခိုးဝင်လာသူတွေနဲ့မရောအောင် NVC ကတ်တွေကင်ဆောင်ဖို့လိုတယ်လို့ပြောပါတယ
်အရင်ကနေထိုင်ခဲ့ဘူးပြီးတော့တရားဝင်ကဗျာတစ်ခုခုမကန်ရသေးတဲ့လူတွေကိုနောက်မှာခိုးဝင်လာတဲ့လူတွေနဲ့ကွက်ကွက်ပြက်ပြက်ဖြစ်သွားအောင်ကျွန်တော် NVC ကတ်ကိုမဖြစ်မနေကင်ဖို့တက်ကိုထုတ်ပေးနေရတာဖြစ်တယ်သူတို့အတွက်ကိုဒါတွေကကက်တီရှင်တွေပဲဖြစ်ပါနေတာအဒီအကြမ်းဖက်သမားတွေနဲ့အဆက်အသွယ်တွေကကျွန်တော်တို့ဖိုတိုကန်ပေးကြပြီးပြည့်စုံသွားရင်တော့ဒါတွေကအောင်မြင်သွားမှာပါဒီအကြမ်းဖက်သမားတွေဖိုတိုကန်ပေးတဲ့အခါမှာစက်သေးသေးချောင်းမှုတွေလွတ်နေတဲ့လူတွေတက်နေပြီးတော့သူတို့လည်းအင်းမီရှော့ကားမှာမိုင်းဘက်ကားမှာဆွတ်ကြောက်လို့သာဖြစ်နေတာပါ
ဩဂုတ်လကုန်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မှာမွတ်စလင်သိန်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ညှိနှိုင်းနေချိန်မှာ NVC ကပ်ပြားတွေကိုပြန်လည်ထုတ်ပေးတဲ့လုပ်ငန်းတွေကိုမြန်မာအစိုးရဘက်ကပြန်လည်လှုပ်ဆောင်နေတာဖြစ်ပါတယ်။မွတ်စလင်တွေဘက်ကတော့ဒီကတ်တွေဟာအထောက်ထားမဲ့သူတွေကိုပေးတဲ့ကတ်လို့တော်တော်များများမြင်ကြပါတယ်။ကိုဖီအန်နဲ့ဥဆောင်ရေးသားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အစည်းအဝေးခန်းစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအကောင့်ထဲပို့လိုက်ရက်ဆိုင်လိုက်နဲ့တဆက်သေးဆောင်ရွက်မှုမရှိတာ နောက်ပြီးအစိုးရကပြည်သူလူထုကိုအဆက်အသွယ်လုပ်တာလိုအပ်တဲ့သတင်းအချက်အလက်တွေပြည်သူလက်ခံရရှိအောင်ဆောင်ရွက်တာနဲ့ညှိနှိုင်းဆောင်ရွက်တာတွေမလုပ်ဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်တွေအပေါ်မှာယုံကြည်မှုနည်းလာတာဖြစ်ကြောင်းသုံးသပ်ပြောဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လက်နက်တွေဖန်စီရမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ရှင်။နေပြည်တော်နဲ့ရန်ကုန်မြို့တွေမှာလက်နက်အမြောက်များဖမ်းဆီးမိတဲ့အမှုကိုမုခင်ရဲတပ်ဖွဲ့ CID ကတာဝန်ယူစစ်ဆေးနေပါတယ်။ဝန်ကြီးဟောင်းတယောက်ရဲ့သားဖြစ်သူဦးဖြိုးကိုကိုတင့်ဆန်းအပါအဝင်၁၂ယောက်ကိုဖမ်းဆီးထားတဲ့အမှုကိုနေပြည်တော်တိုင်းရဲလက်ကနေအောက်တိုဘာ၁၉ရက်နေ့မှာ CID ကိုအမှုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒီအမှုကို CID ကကင်တွယ်စုံစမ်းနေတဲ့အတွက်အမှုမှန်မြန်မြန်ဆန်ဆန်ပေါ်ပေါက်နိုင်မှာလား။အများပြည်သူစိတ်ဝင်စားနေတဲ့အမှုနဲ့ပတ်သက်လို့သတင်းရနိုင်တဲ့အပိုင်းမှာဘလောက်ဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတာတွေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။နေပြည်တော်လေးစိတ်မှာဖြိုးကိုတင်ဆက်တဲ့သူ့ရဲ့ဝန်ထမ်းတွေစီကနေတရားမဝင်လက်နက်နဲ့မွေးစေဝါတွေဖမ်းဆီးရမိခဲ့တဲ့အမှုကိုစစ်ဆေးဖော်ထုတ်ဖို့တိုင်းရဲတပ်ဖွဲ့ကနေမူကင်းရဲတပ်ဖွဲ့ CID ကိုအောက်တိုဘာ19ရက်နေ့ကလွှဲပြောင်းပေးလိုက်ပါတယ်။မူကင်းရဲတပ်ဖွဲ့ CID ဟာကိုရပုံမိုကျေပြန့်ပြီးနေပြည်တော်ပိုင်းတွေစုံစမ်းရမှာပုံမိုစင်ပြေဖို့အတွက်လွှဲပြောင်းပေးတာဖြစ်တယ်လို့နေပြည်တော်တိုင်းရဲတပ်ဖွဲ့မှရဲမှုစော်ခင်အောင်က VOA ကိုပြောပါတယ်
။ CID ကတော့ပုံပြီးတော့မှကျေပြန့်တာပေါ့။နိုင်ငံရဲ့ခြေစံလက်ဆံတွေကိုရှိတယ်လေ။တိုင်းရင်လုံးမှာသူကဝင်ပြတယ်။ကိုကတော့တိုင်းရင်ဆိုတော့တိုင်းရဲတပ်ဖွဲ့ဆိုတော့နည်းလေးကျေကျင်းတာပေါ့နော်။လမ်းလမ်းမယူတဲ့ချုပ်ကိစ္စကြီးတယ်။အဲဒါကြောင့်လို့နောက်တော့နေပြည်တော်နဲ့ပတ်သက်တဲ့ကိစ္စကြီးအများကြီးရှိတယ်။ဥပမာတော့ကွန်ပျူတာတို့ပါတယ်။အဲမျိုးလေးတွေအဲ့ဒီတယ်လီဖုန်းလိုက်ရတဲ့ကိစ္စလို့ဆိုတော့ CID မှပုံပြီးတော့အရှင်ပြေလေအဲ့ဒါကြောင့်မပြောခိုင်းဘူးလူကြီးတွေက CID ကိုပုံပြီးတော့မှဝင်ချင်တယ်ပါပြီးတော့ CID ရဲ့ပုံချပြတာပေါ့နော်အဲ့ဒါကြောင့်ကိုကလွှဲခိုင်းတယ်လို့ကိုလည်းထင်ပါတယ
်အမှုကို CID ကကင်တွယ်စုံစမ်းနေတဲ့အတွက်အမှုနဲ့ပတ်သက်လို့သတင်းချက်လက်တွေသိရနိုင်မှုခက်ခဲသွားနိုင်တယ်လို့တချို့ကထောက်ပြနေကြပါတယ် CID ကစုံစမ်းနေရတဲ့ပတ်သက်လို့သတင်းစာဆရာကိုတီယာတွေးကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
ဒီကိစ္စ CID လောက်သွားတော့တော့ကြာသွားတဲ့အတွက်ဒီကိစ္စလည်းကြာသွားမလားလို့စိတ်ကူရတယ်။ဒါပေမဲ့ဒီလိုမျိုးဟိုပြုံးမဟုတ်ပဲနဲ့ဒီလိုမျိုးတရားခံရပစ္စည်းတွေရောဒီလိုစားရကြည့်တဲ့ဟာကိုအဲ့လိုအခြေအနေပေါ်ထွက်ရမယ်လို့ကျွန်တော်နားလဲ။ဒါဆိုတော့နားလဲရခက်တယ်။အဲ့တော့ဒီတိုင်းမှာကျွန်တော်တို့ဟိုရဲပြီးနေတယ်ပေါ့နော်။လက်ရှိဒီလိုကသမားဥစ္စာရဲတဲ့ဖွဲ့ပုံစံနဲ့ပဲကျွန်တော်တို့သူနာပေါ်ထွက်လို့ရတဲ့ဟာအများကြီးရှိတယ်။ဒါလိုအလားနဲ့ကျွန်တော်တို့ဒီစစ်ဘက်ဆိုင်ကကျွန်တော်ထောက်ခံရေးဖွဲ့တွေပါလည်းပူးပေါင်းပြီးတော့
လနဲ့နစရလက်ဖမ်းမိထားတဲ့ဒီအမှုကိုစိတ်ဝင်စားနေကြသူအများပြားရှိပါတယ်။လနဲ့နဲ့မွေးစေဝါဖမ်းဆီးရမှုနဲ့ဆက်နွယ်ပြီးလောလောဆယ်ဖမ်းဆီးစစ်ဆေးထားသူ12ယောက်ရှိပါတယ်။မူကင်းရဲတပ်ဖွဲ့ CID ကိုနိပညာပိုင်းစစ်ဆေးဖော်ထုတ်ရမှာအထောက်အကူပြုနိုင်ပြီးအမှုကိုလွှဲပြောင်းပေးရုံနဲ့တိုးတက်မှုမရှိနိုင်ဘူးလို့ကိုတရားသွေးကပြောပါတယ
်။ဒီဟာက CID ဆိုတော့ကျွန်တော်တို့ဒီစိတ်ပံနဲ့ပတ်သက်တဲ့ဟိုဖော်ထုတ်ချက်တွေပေါ့နော် Forensic ကတော့အဓိကပဲကျွန်တော်နားလဲတာလေ။ဒီရည်ရွယ်ချက်ဆိုမှုရအသိပ္ပံဒီပညာနဲ့ပေါ်ထွက်ရတဲ့အပိုင်းတွေမှာဟိုပို့ပြီးတော့လိုအပ်တဲ့ဒီ technical အပိုင်းတွေပေါ့နော်ပေါ်ထွက်ရတဲ့အပိုင်းတွေပါလာတယ်တွေ့တော့မလို့ဟို CID ကိုအသုံးပြုရဆိုကျွန်တော်တို့နားလဲဟိုဒီတက်ပို့ပြီးသူတို့ကြာပေါ်ထွက်လာဖို့အကြောင်းလဲကျွန်တော်စိတ်မမြင်ဘူးဆိုကြပါဆိုဒီတနက်တရားဘယ်နှပြင်းဖြစ်တာလဲဒါလည်းဒါမျိုးတော့သိလို့ရအောင်ပေါ့နော်သုံးထားရလားမသုံးထားဘူးလားဒါတော့အထောက်ပြုရပြနိုင်ပါတယ်တွေ့တော့ဘယ်လောက်နဲ့တော့လဲပြီးသွားဖို့မသိဘူးလို့ထင်တယ်အမှုကိုပြည်စုံသွားအောင်တော့အထောက်အကူပြုတယ်တော့လည်းပဲအမှုရဲ့တချိုင်းမှုကတော့ကိုပေါ်ထုတ်နိုင်အောင်တော့မဆန်းလောက်ဘူးလို့ထင်တယ
်။ဖန်ကြီးရမိတဲ့လက်နက်တွေဟာမြောက်ရီလမ်းကြောင်းကနေတဆင့်ဝင်ရောက်ခဲ့တယ်လို့စစ်ဆေးမှုတွေကနေသိရကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမှုနဲ့ဆက်သွယ်ပြီးထွက်ပြေးလွတ်မြောက်နေသူနှစ်ယောက်ရှိတယ်လို့လည်းတပ်ဆိုင်ရာကပြောပါတယ်။ကြံရှိတဲ့လက်နက်နဲ့ဂွင်းဆက်တွေကိုပေါ်ထုတ်ဖို့ကဦးစားပေးဖြစ်တယ်လို့ပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောထားပါတယ်။ဖြိုးကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးစေဝါပိုင်ဆိုင်မှုပုံမှန်တွေအပြင်နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့တွေနဲ့ထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝစ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေအမှတ်တံဆိပ်တွေလက်ဝဲထားရှိမှုမော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့အမှုပွင့်ထားပါတယ်။ဦးသိန်းစိန်စိုးရလက်ထက်ကအားကစားဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဝန်ကြီးဦးတင်ဆန်းရဲ့သားဖြစ်သူဖြိုးကိုတင်ဆန်းဟာနောက်စနေခုနေ့ကရော်ဝေတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကျန်းခိုင်ရေးပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်မြိုင်ကတူတူဖြစ်ပြီး AC ကုမ္ပဏီရဲ့အကြီးအကဲတူလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြပို့ခဲ့တာပါ VOA ရဲ့ဒီအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဖာကန်ဘက်ကအရင်မဆေးကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းတင်ပြပေးခြင်းပါတယ် ကချင်ပြည်နယ်ဖားကန့်မြို့နယ်လုံကင်းဒေသမှာရေမစေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံရင်းဆန်ခါဖြစ်ပွားရာကနေလူ9ဦးသေဆုံးတဲ့အထိလုံခြုံရေးတပ်ဖွဲ့ကနှိမ်နင်းခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်ရဲတပ်ဖွဲ့ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုချင်းချောက်လာတဲ့အတွက်ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းနဲ့တာဝန်ရှိသူတွေကိုစစ်ဆေးနေကြောင်းပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးမှာပါရှင
်ဖားကန်းမြို့နယ်လုံကင်းအုပ်စုမစွတ်ရန်ကြေးရွာနဲ့ဆိုင်ရာကြေးရွာကြားကြောက်ရှာဖွေရေးတစ်သုံးလုံးကုမ္ပဏီလောက်ကမှာလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေါတာလက်နဲ့တွေကင်ဆောင်ထားတဲ့ရေမစေးကြောက်ရှာဖွေသူတွေကအော်တိုဘာလ18ရက်ဗုဒ္ဓနေ့ည9နာရီခွဲလောက်မှာလောက်ကတဲ့အတင်းဝင်ရောက်ရန်ပြူရွာကရုံးရင်းဆန်ခတ်ဖြစ်ပွားပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ9ဦးသေဆုံးကလူ20ကျော်ဒဏ်ရာရသွားကြောင်းအခင်းဖြစ်ပွားမှုအတွင်းရဲတပ်ဖွဲ့ဝင်9ဦးလည်းဒဏ်ရာရရှိခဲ့ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတောက်ကြနေထုတ်အစိုးရသတင်းစာမှာဖော်ပြပါရယ်ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ရှင်းလင်းတဲ့နှီးကိုမတုံ့ပဲပြဿနာကိုအခြားနှီးလန်းတွေနဲ့ဖြေရှင်းသင့်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမောင်လာတောင်ကပြောပါရယ
်အခြားဖြေရှင်းတဲ့နှီးလည်းရှိပါပေါ့လေအမတို့ကဒီမပြတ်ခပဲနဲ့ဟိုလူထုကိုသွားနေပြီးတော့ဟိုရှင်းပြပြောပြပြီးတော့ဒီလူချိုးရင်တက်တက်ယူလို့ရှင်းဘယ်လိုကောင်းလဲဒီရေးမစီရလဲဘာမှလုံးမပေါ်ပါဘူးဒါပေမဲ့အခုကအဲ့လိုမဟုတ်ပဲနဲ့ကျွန်တော်ဒေတာကြတော့သူတို့ထိနိုင်ကျနေတာလေဥမာအဖြစ်ပြီးမနေ့ဖျားကြောင်းတဲ့ဝင်ပြီးတော့တော်ရဖောက်ပြီးလူလေးရကိုလည်းဖမ်းပြီးတော့ရိုက်နေတာလို့ရှိတယ်လေခိုးလိုကအဲ့တက်ကတော့ရဲကတော့ကျွန်တော်ဖတ်ပတ်ပြီးတော့မတူထိနိုင်ကျပြီးလို့ဆိုတာရှိတယ်လေဘယ်သူမှလည်းအမပြောပိုင်ခွင့်လည်းမရှိဘူး။ဟိုအစိုးရဆိုလည်းအရတားစိုးရကပြောတာပါ။ဟိုဘာမှလည်းအလားမရှိဘူး။စစ်တပ်လည်းအလားမရှိဘူး
။ရေမစေးကြောင်ရှာဖွေသူတွေဟာသူတို့ကိုအန်ဒီရဲ့ပြူပြီးချင်းချောက်လာတာကြောင့်ပြစ်ခတ်ဖြေရှင်းခဲ့ရတာဖြစ်ကြောင်းနဲ့ပြစ်ခတ်စဉ်ပါဝင်ခဲ့တဲ့ရဲတော်ဝင်ရှိသူတွေကိုစစ်ဆေးနေကြောင်းလုံကင်းစကန်မှုဒူရဲမှုရဲအောင်က VOA ကိုပြောပါရစေ။ဘာက
ြောင့်ဖြစ်တာလဲဆိုတော့ရဲတွေကမြင်းကြီးကရဲအများကြီးဝိုင်းထားတယ်။ဘာကြောင့်လဲဆိုရင်ရဲနဲ့သူတွေဆဲတယ်ဒီနေ့ပြည်ရဲ့နောက်ကရဲဟိုလာကရာကြီးကိုဖမ်းပါတယ်ဖမ်းပြီးလက်နဲ့ချာခံနေတာပြုလို့နော်နောက်ရုံရက်ကသုံးပါးကြီးဒီနေ့ကလည်းအကြီးကျယ်ကြတာစားလမီနဲ့ကျတဲ့လူလေးပြန်လာကြတာပဲဒီတပ်ဖို့နေတယ်အချိန်မှာကျွန်တော်ကဒီလိုလူကြည့်သူကြီးစာနာပြတာလို့ဒီကားပေါ်တော့လူကြည့်သူကြီးတွေလည်းစာနာမျိုးတွေကလို့ပဲအဲ့လိုအချင်းကြီးတွေကြောက်ပြီးကြတော့ရဲဟိုရဲဟိုတော့ပုံပြလိုက်အောင်ဆိုတာကနေအဲ့အချင်းနဲ့ကြွားလို့ဒီလိုဖြစ်နေပါလေ
ဆိုတော့လူစုလူဝေးတွေကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရွက်တာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းအဲ့ဒါလည်းရှိပါတယ်ကျွန်တော်ဌာနကစုံစမ်းစစ်ဆေးလည်းရှိတယ်ဒီမှာအမှုရောက
်တာဒါပေမဲ့လုံငင်းရဲစခန်းမှုရဲ့ပြောဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်တို့ဦးလမောင်လာတောင်ကထောက်ပြပါတယ
်တကယ်တော့အဲ့ဒီရေမစေးပြီးတော့တားတော့မကင်ဒါပေမဲ့ဟိုရေမစေးမှကင်တဲ့ဟိုတူလေအဲ့ဒါတော့ဟိုရေမစေးတိုင်းကင်တာတော့ရှိတယ်
လူစုလူဝေးနဲ့ပတ်သက်လို့ရဲကကင်ထွယ်ဖြေရှင်းရမှာပြိမိတ်ကိုလက်လွတ်စပယ်သုံးခွင့်မရှိဘူးဆိုတော့ဥပဒေပြဋ္ဌာန်းချက်ရှိကြောင်းလူအခွင့်ရေးရှင်တွေဦးသိန်းတန်းဦးကပြောပါတယ
်သူတို့လည်းသူတို့အသက်အန္တရာယ်လုပ်ရတဲ့အချိန်မှာတက်ကိုထိခိုက်လာမယ်ဆိုတော့ခုခံခွင့်တော့ရှိတယ်ဟိုကိုသဘောနဲ့ကိုတော့လုပ်လို့မရဘူးကြနော်သက်ဆိုင်ရာတရားသူကြီးတယောက်တော့ကိုသဘောနဲ့မနေနဲ့ရဲရာကြီးတယောက်ခါဒီလိုကရှိပြီးတော့အခြေအနေကိုသိသိကုန်ကဲပြီးတော့လုပ်ရတယ်ကိုထင်တယ်တော့ပြလို့မရဘူးရဲလက်ဆွဲမှာရောတော့ဒီအရွေးကျင်းထုံးမှုတွေမှာပြန်ထားတာပဲရှိတယ်။တကယ်တကယ်တော့ကော်ပိုရှင်ပြန်နဲ့ပြည်ပြကြကြတကယ်စုံစမ်းစစ်ဆေးပြီးတော့နှစ်ဖက်နားထောင်ပြီးမှဖြစ်မှာကိုသိနိုင်ပါမယ်
။ဘုံရုနေလုံးကင်းမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းရဲကပြစ်ခတ်မှုအပြင်မြေစာနဲ့ဖုံးပြလိုက်တာကြောင့်လူ9ဦးထက်မကသေဆုံးနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ရုံးရင်ဆန်ခတ်မှုအတွင်းတရားရခဲ့သူတွေကိုမှော်ပုံရွာလူမှုကယ်ဆယ်ရေးအသင်းကလုံးကင်းတိုက်နယ်စစ်ရုံကိုပို့ဆောင်ပေးခဲ့ကြောင်းနဲ့အဲ့ဒီတဲကဒံယာပြည့်နှံသူ၉ဦးကိုမြေကြီးနားစီရင်ကိုပို့ဆောင်ပြီးကုသပေးသွားမှာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9:00ကနေ10:00အထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အပြင
်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ
်ဒါကတော့သိပ္ပံနဲ့ဤပညာကန္တာမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်မခင်လေးဟာမြန်မာနိုင်ငံမှာအမျိုးသမီးများအခွင့်အရေးတွေရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Trigon Women အဖွဲ့ရဲ့မတ်တီသူလည်းဖြစ်ဒါရိုက်တာတယောက်လည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့34ဦးမြောက်သမ္မတဖြစ်တဲ့ Dwight Eisenhower Foundation ကပေးတဲ့နိုင်ငံတကာခေါင်းဆောင်မှုပညာတော်တင်ဆုနဲ့လက်ရှိမှာအမေရိကန်ပြည်ထောင်စုကိုရောက်နေတာပါ။သူရဲ့ Trigon Women အဖွဲ့အကြောင်းပြင်လက်ရှိပညာတော်တင်ဆုနဲ့ပတ်သက်လို့သူရဲ့မျှော်မှန်းချက်တွေအကြောင်းကိုမခင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
် determined to achieve my final goal
ဒီမှာကြီးကမြန်မာနိုင်ငံမှာပေါ့နော် triangle အမျိုးသမီးအထောက်အကူပြုတဲ့အဖွဲ့ရဲ့မတီသူလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တယ်ပေါ့နော်အဲ့ဒီကိုကိုစားပြုပြီးတော့အခုဒီအမေရိကန်ပြည်ထောင်စုမှာသမရအိုက်ဇင်ဟာဝါရဲ့ fellowship ပေါ့နော်ကိုလာပြီးတော့တက်ရောက်ဖွင့်ရတာပေါ့နော်အခုလို့တက်ရောက်ဖွင့်ရဖို့ကဒီအိုက်ဇင်ဟာဝါ fellowship ကိုကျွန်မလေ့လာကြည့်တဲ့အခါကျတော့ဟိုဒီကောင်းဆောင်မှုအလားလားရှိတဲ့လူတွေကိုပေါ့နော်ရွေးပြီးတော့ဒီတင်နန်းကိုတက်စီတယ်ဆိုတဲ့ခါကျတော့မခင်လေးတို့ရဲ့ triangle အမျိုးသမီးအထောက်အကူပြုအဖွဲ့ဒီအကြောင်းနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့ triangle အမျိုးသမီးဖွဲ့ကတော့ပြောရရင်တော့အဖွဲ့ကြီးက2017လောက်ကမှဖွဲ့စည်းရပါအဓိကတော့အမျိုးသမီးတွေကိုကောင်းဆောင်မှုနေရာမှာပုံမပါဝင်နိုင်ရေးအတွက်ကျွန်တော်တို့ကစိုက်ရင်နည်းနည်းတင်နန်းလေးကိုပေးပါတယ်အဲ့နိုင်ငံရေးမှာပို့ပါဝင်နိုင်မှုအခြားသောအရေးအရာတွေမှာကောင်းဆောင်မှုများမှာပါဝင်နိုင်မှုအတွက်ကျွန်တော်တို့တင်နန်းလေးပေးလေးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့မြို့သမီးများပေါ့အကျန်းဆန်းမှုပပျောက်ရေးအတွက်ကျွန်တော်တို့ကနေမှာရှိသောမြို့သမီးကောင်းဆောင်တွေကိုတင်နန်းပေးရုံနဲ့မကနောက်ပြီးတော့သူတို့ရဲ့ဒေသတည်ပြီးမှပြန်ပြီးတော့ဒီလိုမြို့သမီးများပေါ့ကိုအကျန်းဆန်းမှုများပပျောက်ရေးအတွက်အသိပညာပေးတဲ့အစီအစဉ်တွေလုပ်နိုင်အောင်ငွေရေးကြေးအထောက်ပံ့အနည်းငယ်ပြန်ပြီးထောက်ပံ့ပေးတဲ့အစီအစဉ်တွေလည်းလုပ်ပါတယ်။နောက်တစ်ခုကတော့ဂျာမန်ပြည်သူလူထုအတွက်တင်တော့ဒီအမျိုးသမီးပေါ်အကျန်းဖတ်မှုဆိုတဲ့ကိစ္စကိုအလုံးသိနိုင်အောင်အတွက် campaign တွေလှုပ်ရှားမှုတွေကိုလည်းလုပ်ပါတယ်။နောက်တစ်ခုကဒီကျောင်းဝင်ကာလမှာမူဝါဒရေးဥပဒေတွေပုံမပြပြင်ကျောင်းဝင်မှုနှစ်ဉဏ်စီအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုစီရင်လုပ်တော်တဲ့အလုပ်ကိုလည်းကျွန်တော်တို့အထူးသဖြင့်အေးပေးပြီးတော့လုပ်ပါတယ်ရှင
့်။ဟို triangle women group ဆိုတဲ့ခါကျ triangle ကတတိကံပေါ့နော်။အဲ့ဒီ၃တောက်မှာဘယ်လိုပါဝင်ပတ်သက်နေပါလဲရှင
့် ？triangle ဆိုတာတတိကံဆိုတာ1000ထောင်သား3000ရှိရဲ့။အဲ့လိုတောင်းတော့နားတော့အချိုးနည်းနည်းနဲ့ဆိုရင် triangle လေးကကြည့်လို့ရတယ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုတဲ့အမျိုးသမီးလေးသားကလေးတွေဆိုတဲ့ဒီ၃မျိုးသောလူတွေနဲ့ပဲဖွဲ့စည်းထားတာဖြစ်တဲ့ဒီလူတွေအချိုးနည်းကိုဖွံ့ဖြိုးတိုးတက်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒီမျိုးကြီးစီနိုင်ငံကိုဒီအချိုးနည်းကိုဖွံ့ဖြိုးတိုးတက်မှာကောင်းမွန်တဲ့ဒီမျိုးကြီးစီနိုင်ငံလို့ကျွန်တော်တို့ကပို့ပြီးယူဆတဲ့အတွက်ဒီအမှတ်လက္ခဏာနဲ့ triangle ကိုပေးထားခြင်းဖြစ်ပါတယ
်မကင်းလေးစစောပြောချက်အရဒီ triangle women ဖွဲ့ကို2017ခုကစတင်ခဲ့တာပေါ့နော်ခုဆို2018ခုဆိုတော့ခါကျတော့6နှစ်နီးပါးရှိသွားပြီဒီ6နှစ်တာကာလအတွင်းမှာဖြတ်တန်းခဲ့ရတဲ့အထက်မှာအခက်အခဲတွေတိုးတက်မှုတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်ကျွန်တော်အဆုံးပြောရရင်တော့ကျွန်တော်တို့ကဒီကျွန်မကနိုင်ငံရေး background ကနေလာတယ်ဆိုတဲ့အခါကျတော့ဒီလိုမျိုး NGO အလုပ်မျိုးတွေကကျွန်မအတွက်အသက်အဆန်းပဲဒါပေမဲ့ကျွန်မအနေနဲ့ကတော့တက်ဆိုင်ရာစူးစမ်းပြီးတော့ကိုယ့်ရှေ့မှာလုပ်နေတဲ့သူတွေအားလုံးကကျွန်မရဲ့အသင်းစရာမြင်စရာတွေလိုပဲသဘောထားပြီးတော့ကျွန်မလေ့လာပြီးတော့အတက်နိုင်ရလုပ်တယ်နောက်တစ်ခုကတော့ငွေရေးကြေးပေါ့
okay.
ငွေရေးကြေးဆိုတာလေကျွန်တော်တို့လူအဖွဲ့ဈေးနှုန်းတွေမျိုးဆိုရင်အဲ့ဒီအချိန်တုန်းကကျွန်တော်တို့စဖွဲ့တဲ့အချိန်ကဆိုရင်ဟိုတက်ပြီးတော့လေတန်းကြီးက2017ဆိုတော့မပွင့်သေးဘူး ကျမအရေးကြီးတာလုပ်တဲ့လူတွေကိုဝေးသေးဆောက်တောင်းပေးဖို့ဆိုတော့လည်းတိတ်အများကြီးတော့စိတ်ဝင်စားမှုမရှိသေးဘူးပေါ့နော်လူရှင်နေနိုင်ငံကလည်းဆိုတော့ကျွန်တော်တို့မှာလူငယ်ကြီးအခက်အခဲလေးရှိတာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့ပြန်လာအရေးကျမအရေးကိုလူသမီးတွေကိုပို့ပြီးစိတ်ဝင်စားလာလို့လူရှင်တွေကတော့ပို့ပြီးပံ့ပိုးမှုတွေရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ကအမျိုးသမီးအစ်ကိုရေးလုပ်တဲ့ဆိုရင်အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေတချို့ကအထင်မြင်တဲ့အခါမှာကျွန်တော်တို့ကအမျိုးသမီးဆိုရင်ကိုအရင်ဆက်ဆက်ဆောင်နေပြောကြတယ်လူမျိုးခွင့်ရေးဆိုတာလူခွင့်ရေးတာမှအပြည့်ဝမရသေးတာနောက်ဆိုရင်ဖြည်းဖြည်းဆိုရင်တော့လူခွင့်ရေးရရင်လူမျိုးခွင့်ရေးရလည်းပါပါမယ်ဆိုတော့အယူအဆနဲ့ကျမတို့ဝေဖန်ခွင့်ပြီးပြောဆိုမှုတွေကတော့ကျမတို့အတွက်စိန်ခေါ်မှုအများဆုံးလို့ထင်ပါတယ
်အခုလိုဒီစိန်ခေါ်မှုရကြမှာပေါ့နော်အောင်မြင်မှုတွေလည်းရရှိမှာပေါ့ထူးခြားတဲ့အောင်မြင်မှုလေးတွေရောပြောပြပေးပါလား
အောင်မြင်မှုကတော့ကျမတို့2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အဲ့တော့ဒီစာမျိုးတွေနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်။အဲ့ဒီအချိန်မှာပဲကျမတို့ဒီအမျိုးသမီးတွေပေါ်ကိုကောက်ရပြီးရဲ့ဆိုတဲ့ယူဆနဲ့အားလုံးပြီးကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးကြီးပြဋ္ဌာန်းဖို့စူးစမ်းကြရပေါ့အရင်ဆိုရလက်ချက်ကအဲ့ဒါကိုကျမကလည်းဗုဒ္ဓဘာသာအမျိုးသမီးတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျမတို့ကန့်ကွက်ခဲ့တယ်။ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကပြောင်းလဲကြောင်းဆိုင်ဖွံ့ဖြိုးထိုးတဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျမတို့ထွက်တော်လေးကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီခြားကကြီးဟာကိုဥပဒေပြုရေးအတွက်စီယုံဆုံးတော်ရေးစီရေးရဲ့အတက်အန်ရေးပြောင်းအောင်ပေါ့နော်စဉ်းကြောင်းမှုတွေကျွန်တော်တို့ဒါမျိုးတွေကိုပေါ့ဘုံကောတွေကတစ်ဆင့် message တွေပို့တာတစ်ဆင့် Facebook ကတစ်ဆင့်အပြင်မှာလည်းကျွန်တော်တို့ရဲ့ပုံတွေကိုပန်းနိုင်နေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတစ်ဆင့်ဒါတွေကိုကြုံရတယ်အဲ့ဒီကတော့ဒါကျွန်တော်တို့အန်ရေးရှိရအတွက်သုံးရင်းကြလို့ထင်နေမယ်ဒါကျွန်မဘဝမှာအမှတ်တရဖြစ်ဆုံးအောင်ရင်ဖို့လို့ပဲပြောချင်ပါတယ
်ကျွန်မမှတ်မိတဲ့လောက်ကတော့လွန်ခဲ့တဲ့နှစ်အနည်းငယ်ကမကင်လေးဒီမှာနယူးယောက်မှာသမ္မတဥပမာနဲ့အတူပေါ့နော်ဟောပြောပွဲတစ်ခုမှာအတူဟောပြောခွင့်ရခဲ့တာလေအောင်ရင်မှုလို့လဲဆိုရမှာပေါ့မကင်လေ
းအဲ့ဒါကတော့လေကျွန်တော်ကဒီလိုပဲပေါ့ပြောခွင့်ရတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းအားလုံးရဲ့ကုစားဖြစ်ပြီးတော့ပြောခွင့်ရတယ်မြန်မာနိုင်ငံအရေးကိုအဲ့ဒီမှာအင်တန်မှာစိတ်ဝင်စားနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့ရက်ဖက်ဖွဲ့စည်းတရားလဲတကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်အင်တန်မှာအော်စူးစမ်းနေကြတဲ့အချိန်တော်တော်ကိုမှတက်တက်ကြွရနဲ့လုပ်နေကြတဲ့အချိန်ဖြစ်တဲ့အတွက်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့ရပ်ဖက်ဖွဲ့စည်းရေးအကြောင်းမြန်မာနိုင်ငံဆက်ပြီးတော့ပြည်ပန်ကူမှုတွေလုပ်ဖို့အကြောင်းကိုကျွန်တော်တို့ကသမရပေါ့ကိုဗမာအပေါင်းနဲ့အခြားနိုင်ငံကခြုံတော်သမရတွေတကယ်အစဉ်အညာရှိရေးရှေ့မှာကျွန်တော်တို့ပြောခွင့်ရတဲ့ဟာလေကျွန်တော်တို့ကိုယ်နိုင်ငံအတွက်တခုခုလုပ်ပေးခွင့်ရတယ်လို့ပဲကျွန်မယူဆပါတယ
်ကျွန်မဒီမှာဖတ်ရတာပေါ့နော်သမရအိုက်ဆင်ဟာဝေးရဲ့စုကတဲ့နော်သမရအိုက်ဆင်ဟာဝေးရဲ့မျှော်မှန်းချက်ဖြစ်တဲ့ပူငင်းချာပူဖုံပြို့တုတ်တဲ့ပြီးတော့တရားမျှတတဲ့ကဘာကြီးဖြစ်လာစေဖို့အတွက်ခေါင်းဆောင်မှုပေးနိုင်မဲ့လူတွေအတွက်ပေါ့နော်ရွေးချယ်ပြီးတော့ပေးတဲ့ပညာတော်သင်ဆုဆိုတော့ဒီလိုမျိုးပညာတော်သင်ဆုပေးတဲ့နေရာမှာမခင်လေးအခုဒီကနေပရမရသွားတဲ့ပညာကနေစင်ဘယ်လိုပြန်ပြီးတော့သမရအိုက်ဆန်ဟာဝါရဲ့မျှော်မှန်းချက်ကိုအကောင့်ထဲပို့နိုင်လိမ့်မယ်လို့ထင်ပါတယ်ရှင်
ကျမတို့အဖွဲ့ရဲ့ဒီအနာဂတ်မျှော်မှန်းချက်နဲ့သမားအစင်ဟောင်းဝါဆယ်လူရှိရဲ့မျှော်မှန်းချက်ကလည်းအတူတူလို့ပြောလို့ရတယ်ကျမတို့အဖွဲ့ဒီ trying that is me ဖွဲ့မှာလည်းဒီငြိမ်းချမ်းရေးတရားမျှတတဲ့ဂျာမန်တန်လူမျိုးရှိတဲ့ဒီမိုကရေစီနိုင်ငံကိုရောက်အောင်ဝန်ဝန်ကူညီတန်ဖိုးနိုင်တဲ့အဖွဲ့စီဖြစ်ရမယ်ဆိုရင်မျှော်မှန်းချက်ရှိတဲ့အတွက်မျှော်မှန်းချက်ချင်းကျမတို့တူတယ်လို့ပြောလို့ရပါတယ်ဒီဆယ်လူရှိကနေကျမပါရင်ရသွားမလဲပေါ့နော်ဆိုအကောင့်ထဲပေါ်မလဲဆိုရင်တော့ now ကိုယ်စက်နေတယ်နဲ့ဒီမဲ့ဆောင်ကနေပြန်လာနေနေဆက်ကြည့်ရဆောင်မှာအမျိုးသမီးရေးအတွက်ကိုတကယ်တက်တက်ကြောင်းနဲ့ဆောင်ရွက်တဲ့အားကောင်းခံမာတဲ့အမျိုးသမီးကော်မရှင်မျိုးအမျိုးသမီးအနာဂတ်တစ်ခုမျိုးဟာမျိုးကိုကျွန်မရှိစီခြင်းနဲ့မျှော်လင့်ခြင်းနဲ့ဒါလေးကိုကျွန်တော်ပြောလေ့လာတာပါပဲကျွန်မရဲ့စကူအိမ်မက်ကလေးကတက်ချင်းတော့မဖြစ်နိုင်ဘူးပေါ့အဲ့တော့ကျွန်မစချင်းအနေနဲ့ကျွန်မဒီ program ပြီးလို့ရှိရင်ကျွန်မနိုင်ငံတရားတဲ့ခါမှာအမျိုးသမီးရေးအတွက်ကိုကျွန်မတင်နန်းနေလေအရင်ထဲကလည်းပေးနေပါလေတောက်လျှောက်ပေါ့that detail post နဲ့ကြတဲ့အမျိုးသမီးတွေကျမတန်းကျမအရေးအတွက်ကိုပို့ပြီးတော့ institute ပုံစံပေါ့နော်တကယ်အဖွဲ့အစည်းကိုစနေတစ်ခါနဲ့တင်နန်းနေပြီးတဲ့ဟာကိုပုံစံပြအောင်ကျမကြိုးစားပါမယ်အဲ့လိုကြိုးစားရတဲ့အခါမှာလည်းအရင်ဆုံးလေးကကျမတို့မှာ join ကျင်တဲ့ကျမဒီရင်းကကျမတို့နဲ့ဝိုင်းပြီးတော့လုပ်ပေးတဲ့တင်နန်းဆရာတွေဆရာမတွေလည်းအများကြီးရှိပါတယ်အဲ့ဒီဆရာတွေဆရာမတွေကိုနိုင်ငံတကာကကျမတွားရောက်လေ့လာခွင့်ရမယ်အဖွဲ့အစည်းတွေအမျိုးသမီးအဖွဲ့အစည်းတွေသူ့ဒေသနာပြုတဲ့အဖွဲ့တွေနောက် community ပေါ့နော်ရရနဲ့ပဲအတွင်းမှာအမျိုးသမီးတွေအတွက် ကျန်းသမှုကံရရင်ဘလို့ကူညီဆောင်ရှောက်ရမယ်ဘလို့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာမြင့်တင်မှုတွေလုပ်ရမယ်ဆိုတဲ့ဟာတွေလည်းကျွန်မလေ့လာမှဖြစ်တဲ့အတွက်အဲဒီကရလာတဲ့အတွေ့အကြုံတွေနောက်တစ်ခါအတွေ့အကြုံတွေပို့ပြီးတော့ကျွန်မတို့ရဲ့ဒီ fellowship ရဲ့အစီအစဉ်ကပို့ပြီးတော့ကောင်းလာလဲဆိုတော့တူဦးနဲ့တူဦးကိုချုပ်ကြီး Colin Power လို့ပုဂ္ဂိုလ်မျိုးတွေတကယ် corporation တွေဦးဆောင်နေတဲ့အမျိုးသမီးတွေအမျိုးသားတွေအထူးသဖြင့် director level ဖြစ်နေတဲ့အမျိုးသမီးတွေတက်သူကဟိုသမောခတွေအများကြီးနဲ့လည်းကျွန်မဒီမှာပြုံးခွေမင်းရန်ခွင့်စင်းနေတဲ့လမ်းပါခဲ့တဲ့ဒီရတဲ့အတွေ့အကြုံတွေဆက်ဆက်မှုရတဲ့တချင်ကျွန်မမြန်မာနိုင်ငံမှာဒီထက်ပိုကောင်းတဲ့မျိုးသမီးတွေအတွက်ဇာမတန်သူညီအစ်ကိုအတွက်ကျွန်မအဲ့လိုပြောတဲ့အခါမှာမျိုးသားတွေအတွက်မပါတာမဟုတ်ပါဘူးမျိုးသားတွေအတွက်လည်းပါနေဆိုတော့ကျွန်မပို့ပြီးတော့တင်တဲ့ဟေကိုစနစ်တကျပေးမယ်လို့စဉ်းစားထားပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခင်နီ
ဟုတ်ကဲ့ပါဆင်ပါ
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဒေါ်လာရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်နဲ့နဲ့မူရည်စည်းဝါးတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်နဲ့နဲ့မူရည်စည်းဝါးတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်နဲ့တွေဖမ်းဆီးမိတာမကြခဏမူရည်စည်းဝါးတွေအမြောက်များဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲ။အေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့သူရဆုံနဲ့ American တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ American ပြည်ထောင်စုမှာပြောင်းရွှေ့အခြေကျခွင့်ရမယ့် DV ကင်ဆင်းမဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြစ်ဆွဲပုံနဲ့လျှောက်လွှာဖြစ်စဉ်မှာအချက်လက်ပြပြစုံဖြစ်ဆွဲဖို့နဲ့ကြုံရတာတဲ့အခက်အခဲတချို့အကြောင်းခုတစ်ပတ်သူရဆုံနဲ့ American တခွင်အစီအစဉ်မှာကိုအောင်ကမကင်ဖြူထွေးနဲ့အတူတင်ဆက်ထားပါရရှင်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ။အော်တိုဘာလ16ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုပါရယ်
။တကယ်တော့ DV ကန်ဆယ်မဲ့လျှောက်လွှာတွေကိုအော်တိုဘာလ3ရက်နေ့ကတည်းကစပြီးတော့လက်ခံခဲ့တာပါ။ဒါပေမဲ့လည်းနည်းပညာချုပ်ရည်မှုတွေကြောင့်အော်တိုဘာလ3ရက်နေ့ကနေ10ရက်နေ့အကြားအင်တာနက်ကနေပေးပို့ထားကြတဲ့လျှောက်လွှာတွေပျောက်ဆုံးခဲ့တာကြောင့်အဲ့ဒီရက်တွေအတွင်းမှာလျှောက်ထားကြတဲ့သူတွေအားလုံးလျှောက်လွှာအသစ်တွေပြန်တင်ကြရမယ်လို့အမေရိကန်နိုင်ငံစာရေးဌာနကပြောပါတယ်
။ဒီလိုလျှောက်တာကြောင့်လျှောက်လွှာနှစ်ခါတင်နေဆိုပြီးတော့တွက်မှာမဟုတ်ဘူးလို့လည်းနိုင်ငံစာရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပုံမှန်အတိုင်းဆိုရင်လူတဦးတည်းကလျှောက်လွှာနှစ်ခါတင်ရင်အကျုံးဝင်မှုဆိုပြီးတော့ပြချက်ပါတယ်။အခုတော့ဒီနည်းပညာချွေးင်းတဲ့ပြဿနာကိုဖြေရှင်းပြီးသွားတာကြောင့်အော်တိုဘာလ16ရက်နေ့ဒီဗုဒ္ဓဟူးနေ့အမေရိကန်ပြည်ထောင်စုအရှိတ်အဝါချန်ဆန်တော်ချိန်ဝါရှင်တန် DC ဆန်တော်ချိန်ကနေနိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မွန်းတက်12နာရီအတွင်းလျှောက်ထားနိုင်ပါတယ်
အော်တိုဘာလ3ရက်နေ့ကနေ10ရက်အတွင်းလျှောက်ထားခဲ့ကြတဲ့သူတွေအတွက်ထုတ်ပြန်ထားတဲ့လျှောက်လွှာလက်ခံရရှိကြောင်းအသိမဲ့ပြုတဲ့နံပါတ်တွေကိုတော့အသိမဲ့ပြုတော့မှာမဟုတ်တဲ့အတွက်ဒီနံပါတ်တွေကိုတင်ထားဖို့မလိုတော့ဘူးဆိုပြီးတော့လည်းအသိပေးထားပါတယ်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အော်တိုဘားလာဆော့ဆော့ပိုင်းတို့ကရှောက်လွှာတင်ထားကြတဲ့သူတွေစီအကြောင်းကြားစာတွေကိုအီးမေးလ်ကနေတဆင့်ပို့ပေးမှာဖြစ်တယ်လို့ဆိုပြီးတော့ရှောက်လွှာထက်တင်မှုတစ်လရက်တိုးပေးမှာဖြစ်ပါတယ်
။ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောအောင်မှမက်ကင်ပြူတွေရေ DV ရှောက်လွှာတွေကို www.dvlottery.state.gov အင်တာနက်ဆာမျက်နှာမှာရှောက်လို့ရပြီးစာရွက်နဲ့ရှောက်လွှာတင်တာမျိုးတော့လက်မခံပါဘူး
။ဟုတ်ပါတယ်ကိုအောင်ရေဒီလျှောက်လာတွေကိုဒီအွန်လိုင်းကနေပဲရှောက်ရမှာပါဒီလိုရှောက်တဲ့အခါမှာကိုယ့်ရဲ့လက်ခံစာရွက်အတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှဒီကိုရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကိုယ့်ရဲ့ DV ကန်ဆယ်မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းပြောပါအောင်ရှင့်
D ီဗီကန်ဆာမဲဆိုတာကတော့အမေရိကန်ပြည်အောင်စုမှာရွှေပြောင်းအခြေချနေထိုင်ခြင်းတွေရှောက်လို့ရတဲ့ကန်ဆာမဲတမျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြည်းဖြည်းအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်လျှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုတော့မေလ1ရက်2018ခုနှစ်ကနေစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်း DV ကန်ဆာမဲအင်တာနက်စာမျက်နှာမှာတွားကြည့်လို့ရပါတယ
်ဟုတ်ကဲ့ဒီနေ့ကျမတို့အိန္ဒိယတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်တို့ဗီယက်နမ်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆာမဲကိုလျှောက်လို့မရဘူးနော်ဘာလို့လဲဆိုတော့ဒီလွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချကြတဲ့သူတွေ 9,000 လောက်ရှိနေလို့ပါတနေ့ DV visa ရှောက်ဖို့ဘလို့ရေချင်းမျိုးတွေရှိဖို့လို့လဲဆိုတာကိုလည်းတစ်ဆက်တည်းပြောပြပါအောင်ကိုအောင်ရေ
။ကောင်းပါပြီမက်ခင်ပြတွေ့ရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့ရေချင်းကတော့အထက်တန်းအောင်ရပါမယ်။ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုပ်တဲ့အလုပ်မှာလုံသက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့လိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာသိချင်တော့ www.1tonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့လိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်နိုင်ပါဘူး
။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီလျှောက်လွှာပိတ်ရက်ဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဘဲစောနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်။ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရက်နီးကပ်လာတဲ့အခါမှာလျှောက်တဲ့သူတွေပြုံပြီးတော့လျှောက်တာကြောင့်အင်တာနက်ဝက်ဘ်ဆိုက်ကနှေးသွားတဲ့ပြဿနာမျိုးကိုရှောက်ရှားနိုင်အောင်လုပ်ပါနောက်ရေးကြည့်တာကတော့လူတယောက်ကိုတစ်ကြိမ်သာ TV ရှောက်ထားနိုင်တာဖြစ်ပါတယ်။အစစ်မြေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွှာရှင်ကိုပယ်ချလိုက်မှာဖြစ်ပါတယ
်။ဒါအပြင် TV ရှောက်လွှာတွေကို website မှာဖြစ်ဆွဲရမှာကိုယ့်ဘာသာဖြစ်ဆွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြစ်ဆွဲခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြစ်ဆွဲချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ့်ရဲ့အချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွဲနိုင်မှာပါ။မေးထားတဲ့မိကွန်းအလုံးကိုဖြည့်ဆွဲဖို့လိုပြီးလျှောက်လွှာပြီးဆုံးချင်းအင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးနောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာပါ
။လျှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွဲရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်ပေးရမှာပါ။အဲ့ဒီဓာတ်ပုံဟာလျှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားရမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြည့်ပြည့်နာလည်းလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလို DV ကန်ဆာမဲလျှောက်လွှာအတွက်အခကြေးငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီတဲ့သူတိုင်းအခမဲ့လျှောက်ထားခွင့်ရှိပါတယ
်။ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကြက်နေရလိမ့်စာပညာရည်ချင်းနဲ့အွန်လိုင်းမှာအဲ့ဒီအချက်လက်တွေဖြည့်ပေးပြီးဓာတ်ပုံကိုတော့စကန်ဖတ်ပြီးတော့တင်ပေးရမှာပါ။နောက်တစ်ခုကအိမ်အောင်ရှိမရှိနဲ့အိမ်အောင်ရှိရင်လဲသားသမီးတွေရှိလား။နောက်အဲ့ဒီသားသမီးတွေကကိုနဲ့ရတာလားတခြားအိမ်အောင်ကပါလာတာလားစသဖြင့်အလုံးကိုဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါအချက်လက်တွေမှဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့တော့မလွယ်ကူဘူးပေါ့လေ
ဒါနဲ့ကိုအောင်ရေမြမပြည်ကနေပြီးတော့ DV ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်တော်စုကိုရောက်လာတဲ့သူတွေလည်းတော်တော်များတယ်နော
်ဟုတ်ပါတယ်ဗျာ American Dream American အိမ်မက်ကိုကောင်းတယ်ဖော်ဖို့မြမနိုင်ငံသားတွေလည်းအမေရိကန်ထိခြေစံလာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစားလို့သားသမီးတွေအတွက်လည်းအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်။ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးမျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတွေကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ်
။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာလူမျိုးတွေပြန့်ကျဲနေထိုင်နေကြတာမှာတော့အမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ကလေးကလာရောက်အခြေချနေထိုင်နေကြတာလေ
DV ကန်ဆာမဲပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကစူးစမ်းတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်ဘာပဲဖြစ်ဖြစ်အလုံဟူသည်မြဂုံရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုံပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုံမရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်တွေပေါ်ခွင့်ရနေတာကို
အမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံလာရောက်နေထိုင်အခြေချကြတာမှာဒီနိုင်ငံကိုစပြောင်းပြီးတော့လာနေကြတဲ့ပထမမျိုးဆက်ကတော့အခက်အခဲတွေကြားကနေဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ကြတာပါပဲကိုအောင်ကြီး။နောက်မျိုးဆက်သူတွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပို့လုပ်ပြီးတော့သားသမီးတွေကိုအမြင့်ရအောင်တွန်းတင်ပေးကြတာပဲရှင့်။ ကြားပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကသားသမီးတွေအပေါ်မှာဖြစ်စေချင်တာကိုအတင်းကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြောက်ပေးဖို့ဆိုတာဟာလေအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြတယ်လေ
ဟုတ်ပါတယ်ဗျာအမေရိကန်မှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာသားသမီးနဲ့မိဘတွေကြားမှာလည်းကိုယ်အိမ်မက်အကောင့်တွေပေါ်နိုင်အောင်သာလမ်းကြောင်းတက်မဲ့ပေးကြတာပါဗျာကဲအခုတော့လာမယ့်2019ခုနှစ်ကံစမ်းမဲ့အစီအစဉ်မှာပါဝင်နိုင်ကြပြီးကံကောင်းကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်အလှည့်ရောက်ပါပြီဒေါခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတားရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖြစ်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တမ်ဘာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Pirance Texas ပြည်နယ်ကသဘာဝဝန်ကျင် engineer ဒေါ်အေးအေးကြီးကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ညွှန်ကြားစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးတွေးထုတ်လင်းမှုနိုင်ငံချက်များဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးတွေးရှိရပါမယ်ဆိုပြီးပြောထားတဲ့ထက်မှာအဲကာဗွန်မုန်နှောက်ဆိုက်ကမပါဘူး။တခြားပြည်နယ်နိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်။သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှုနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်။ကာဗွန်မုန်နှောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မုန်နှောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နှောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူးအနည်းသွားတယ်သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုရဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆက်မယ်ဆိုအောက်ဆီဂျင်ဖို့လိုတာဒါပေမဲ့သူတို့နှလုံးကငိုရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နှောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တယ်လားနှလုံးရောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နှောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှများထွက်တယ်ပြင်ပမှာကာဗွန်မုန်နှောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နှောက်ဆိုက်တွေထွက်တယ်တဘာဝတန်ငွေကိုအပူဆွမ်းရင်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နှောက်ဆိုက်ကစွမ်းအင် unit ပေါ့10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။10 BTU ဆိုတာဘာလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတဘောင်ကို10 degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့။အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ငွေဆိုလို့ရှိရင်10ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန့်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မုန်နှောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပုံပုံလုပ်တာတည်းနဲ့မြန်မာအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မုန်နှောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှာမဖွင့်ထားရင်လည်းအဲ့ဒီမှာ
carbon monoxide ဆူနေတဲ့ဟိုအိမ်ထဲမှာတုံးတဲ့အပူပြည့်စက်ကလေးပဲဆိုတော့အဲ့ရ carbon monoxide ထွက်တယ်
။ carbon monoxide ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ carbon monoxide လည်းထွက်တယ်၊ nitrogen oxide လည်းထွက်တယ်ခါလေးကြလို့ရှိရင် nitrogen oxide ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာ nitrogen oxide ကနည်းသွားရင် carbon monoxide ကများလာတော့သူကတယောက်နဲ့တယောက်ကပြောင်းပြန်အချိုးနဲ့ပတ်သက်နေတယ်ပတ်သက်နေတဲ့အခါကျတော့ဒီမှာ American ပြည်တော်စုမှာဆိုရင်တဘာဝတန်ခွင့်နဲ့သုံးတဲ့ဆက်တွေတာပိုင်ကြီးတွေရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတော့တိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့ဒီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့ nitrogen oxide ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ carbon monoxide လည်းထည့်ပေါင်းပါဘာလို့ carbon monoxide ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော် nitrogen oxide ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ carbon monoxide ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ် nitrogen oxide ကော carbon monoxide ကောတစ်ခုတောင်းကြည့်တော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေဝါဆောင်လောင်ကျွမ်းနေတာပါရီမြန်ခါပကျက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျတိနိုင်တယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညင်ညမ်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညင်ညမ်းစေတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညင်ညမ်းစေတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသေးတဲ့ဘယ်အရာကမြင့်တလားနေတလားလည်းမသိဘူး။စစ်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်။တိုင်းနာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းနာပဲ။ဒါမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့ဆက်အရေးသေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူး။ဆိုရကတည်င်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး။သဘာဝပတ်ဝန်းကျင်အရေးသေးထိန်းချုပ်တဲ့ညွှန်ကြားချက်38မှာကာဗွန်မိုနောက်ဆိုက်ရဲ့အရေးသေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်။ကာဗွန်မိုနောက်ဆိုက်ကိုညင်းညမ်းစေတဲ့အရာတစ်ခုဖြစ်အရေးသေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာ။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာကွယ်ပေးသားဖြစ်မယ်လူတွေလည်းမမေ့ဘူး။နောက်တစ်ချက်ကလည်းလေထုတိုင်းတန်ရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုဆန်ကျင်ဆန်ညွှန်ညီကလာတော့တိုင်းမယ်ဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အဓိပ္ပာယ်မရှိဘူးဖြစ်သွားမယ်။အဲဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့ဆန်ကျင်ဆန်ညွှန်ညီကိုသိတာထင်ရှားစွာပေါ်ပြသင့်နေဖြစ်ပါလေ
။တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး။
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကြီးညာပေးပါမယ်ရှင
်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေချက်သိမ်းပေါင်း3,900,000ခန့်မှန်းခြေအမေရိကန်ဒေါ်လာ13,000,000လောက်လှူဒန်းကြပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့2ခုတို့ကလှူဒန်းလိုက်တာဖြစ်ပါတယ်။ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နီးလန်းတွေရှာဖွေဖို့အတွက်နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအချိန်တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီကနေ့တောက်ကြနေမှာအရှိလေပိုင်းဒေသကိုခီးထွက်ဖို့ရှိပါတယ်။ဆော်ဒီနဲ့အီရတ်အစိုးရကြာဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ဒီခုနှစ်ရဲ့တာကာလအတွင်းအမေရိကန်နိုင်ငံသားဝင်ကြီးကဆော်ဒီအာရေဗျကိုခီးတစ်ထောက်ဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ကွေ့ဒေသနဲ့တောင်အာရှနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပါတယ်။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလအစောပိုင်းကအစ္စလာမ်ရဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲကြာဆုံးစစ်သည်တဦးရဲ့ရေချိုးအလောင်းဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်သိငီထိုက်ကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂါဒစ်ပိုင်နံဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်းတောက်တာနဲ့ညဘက်မြန်မာဘာသာအစည်းအဝေးကိုည9နိုင်ကနေ10နိုင်အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.